အမေရိကန်အမျိုးသားလုံခြုံရေးကောင်စီရဲ့ Indo-Pacific ဒေသဆိုင်ရာညှိနှိုင်းရေးမှူးကတ်ကန်ဘောကိုနိုင်ငံရေးဌာနရဲ့ဒုတိယမြောက်အကြီးဆုံးယာရီဖြစ်တဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဖြစ်သမ္မတဂျိုးဘိုင်ဒန်ကအဆိုပြုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ Indo-Pacific ဒေသတွင်မဟာမိတ်နဲ့မိတ်ဖက်ကွန်ရက်စုစည်းနေခြင်းနဲ့တိုက်ဆိုင်ပြီးအရေးကြီးတဲ့အလှည့်ပြောင်းကာလတည့်ရက်မှာမစ္စတာကမ်ဘတ်ကိုအခုလိုသမ္မတကအဆိုပြုလိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကနိုင်ငံခြားရေးဌာနဝန်ထမ်းတွေကိုပေးပို့တဲ့စာကိုဗီဒီယိုကရရှိထားပါတယ်။သူကိုအမေရိကန်အထက်လွှတ်တော်ကအတည်ပြုပြီးရင်လာမယ့်ဇူလိုင်28ရက်နေ့မှာငိမ့်စားယူမဲ့လက်ရှိဒုနိုင်ငံခြားရေးဝန်ကြီးဝန်တီရှာမန်နေရာမှာဒုနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူရမှာဖြစ်ပါတယ်။မစ္စတာကမ်ဘတ်ဟာ2009ခုနှစ်ကနေ2013ခုနှစ်တွင်နိုင်ငံခြားရေးဝန်ကြီးကလင်တန်လက်ထက်အရှေ့အာရှနဲ့ပစိဖိတ်ကြီးကလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူခဲ့ဘူးသူဖြစ်တယ်လို့2012ခုနှစ်မြန်မာသမ္မတဦးသိန်းစိန်လက်ထက်မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံရေးမူဝါဒမှာအဓိကနေရာကပါဝင်ဆောင်ရွက်ခဲ့သူတူလည်းဖြစ်ပါတယ်။နှစ်ပေါင်းများစွာတဲ့မြန်မာနိုင်ငံကိုလာရောက်တဲ့အဆင့်အမြင့်ဆုံးအမေရိကန်အရာရှိတဦးအနေနဲ့2009ခုနှစ်မှာနိုဝင်ဘာလအတွင်းမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုအဲ့ဒီဒေါက်ဆန်းစုကြည်ပါဝင်အဲ့ဒီအချိန်ကစစ်ဆေးရဝန်ကြီးချုပ်တာဝန်ယူနေသူဦးသိန်းစိန်ကိုလည်းတွစ်ဆုံခဲ့သူဖြစ်ပါတယ်။